ထိုင်းနိုင်ငံမှာကိုဝန်ဆောင်မိခင်ကနေတဆင့်ဝန်ထမ်းမှာရှိတဲ့တရေသားလောင်းကိုဇီကာဗိုင်းရပ်စ်ပိုကူးဆက်ခံရတဲ့ဆိုရင်ကိုဝန်ကိုလက်ရှိရှိနေတဲ့လိုင်းနာမဲ့စီကန်စီမင်းစီကန်နေတဲ့အညီဖျက်ချဖို့ခွင့်ပြုသွားမှာဖြစ်တယ်လို့ထိုင်းကျပ်မာရေးတာဝန်ရှိသူတွေကကြာသပတေးနေ့ကပြောလိုက်ပါတယ်ထိုင်းနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုကူးဆက်ခံရတဲ့ကလေးငယ်နှစ်ဦးကိုပထမဆုံးအချိန်မွေးဖွားခဲ့တယ်လို့ထိုင်းနိုင်ငံကပြီးခဲ့တဲ့သတင်းပတ်မှာအတည်ပြုခဲ့ပါတယ်ချင်ကရကနေကူးစက်ခံရတဲ့ဇီကာဗိုင်းရပ်စ်ပိုးကြောင့် microcephaly လို့ခေါ်တဲ့ဥကောင်းကွန်တင်းငယ်တဲ့ကလေးငယ်နှစ်ဦးကိုပွေးဖွားခဲ့ပြီးတော့ဒါဟာအရှိတောင်အရှာဒေသမှာပထမဆုံးဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတာလည်းဖြစ်ပါတယ်ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့မိခင်လောင်းတွေအတွက်လိုင်းနာမဲ့စီမင်းစည်းကမ်းတွေကိုရေးဆွဲဖို့အတွက်ထိုင်းကျမကြီးတာဝန်ရှိသူတွေအခုသတင်းပတ်အတွက်မှာတွေ့ဆုံခဲ့ကြတာပါဒီထဲမှာဇီကာဗိုင်းရပ်စ်ပိုးကြောင့်မွေးဖွားလာမဲ့ကလေးငယ်အပေါ်စိုးစိုးဝါးဝါထိခိုက်နိုင်တဲ့ဆိုရင်မိခင်လောင်းတွေအနေနဲ့24ဘတ်အထိကုန်ဝင်ဖျက်ချနိုင်တယ်လို့ဆိုထားပါတယ်ဗုဒ္ဓဘာသာဝင်အများစုနေထိုင်တဲ့ထိုင်းနိုင်ငံမှာအာဓမ္မပြုကျင့်မှုနဲ့အမျိုးသမီးရဲ့အသက်ကိုကယ်ဖို့ကလွယ်ရင်ကိုယ်ဝန်ဖျက်ချတာကိုတရားဝင်ခွင့်ပြုထားခြင်းတော့မရှိသေးပါဘူးခင်ဗျာ